ကိုင်းဒေသတွေကစစ်ပွဲတွေရပ်တန့်စီရင်းနဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ပိတ်မိနေတဲ့စစ်ဆောင်ဒုက္ခသည်တွေကထုတ်လိုက်ရလို့အတွက်ဒီကနေ့ရန်ကုန်မြို့တာမွေကုန်းတရာအောင်မှာစုရထားပြီးတော့စုလီမြို့တော်ခမ်းမရှိတီချီတက်မဲ့ညဉ့်ညာရေးလမ်းဆောင်ဆန္ဒပြပွဲကိုတော့ရာနဲ့ချီတဲ့ရဲရဲရတွေနဲ့ပိတ်ဆို့တားဆီးခဲ့ပြီးနောက်ပိုင်းလူစုခွဲကြိမ်မှာတော့ရဲနဲ့ရဲဝတ်လုံးက ို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေကိုစုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါညဉ့်ညဉ့်ဤလူလူလှုပ်ရှားမှုလူလူချီတဲ့ဆန္ဒပြပွဲဆိုတဲ့ခေါင်းစဉ်နဲ့မေလ12ရက်ဒီကနေ့ညနေပိုင်း 9:00 လောက်ကဆန္ဒပြသူတွေဟာတာမွေဂုံတရာအောက်မှာစတင်စုဝေးခဲ့ကြတာပါဒီလိုချီတဲ့ဆန္ဒပြပွဲကိုလူထုကရောသတင်းမီဒီယာတွေကပါစိတ်ဝင်စားနဲ့လာရောက်စောင့်ကြည့်ကြသလိုဆန္ဒပြသူတွေရဲ့လေးဘက်လေးတံမှာရာချီတဲ့ရဲရင်အားတွေပိတ်ဆို့ထားခဲ့ပါတယ်။အဲဒီနောက်မှာဆန္ဒပြမဲ့သူတွေရန်ကုန်မြို့ထဲချီတဲ့ခွင့်မရတော့ဘဲနေရာပါတင်ထိုင်ပြီးကြွေးကြော်တာနေနဲ့တောင်းဆိုခဲ့ကြပါတယ်နေနေဆောင်နိုင်ခွဲကြော်မှာဆန္ဒပြပွဲကိုအဆုံးသတ်လိုက်ပြီးနောက်လူစုခွဲပြီးအိမ်ပြန်ချိန်မှာရင်းနဲ့ရဲဝတ်လုံုံရေးတွေကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ကြီးတဲ့ဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့မအီအီမိုးက VOA ကိုပြောပါတယ်
။တောင်ပေါ်အိုရှန်အရှိန်မှာထိုင်ပြီးတော့မှကျွန်တော်တို့နေနေဆောင်နိုင်တယ်ကျွန်တော်တို့လူစုနဲ့တောင်းဆိုတဲ့ကျွန်တော်တို့ကြွေးကြော်တယ်ထိုင်နေတယ်အခုမှကျွန်တော်တို့လူကြီးတဲ့လမ်းကြောင်းကိုတို့ကဟိုလူရင်းအားသုံးဆောင်မှာတို့ဟိုပိတ်ထားတယ်ပေါ့နော်။ကျွန်တော်တို့မပြေဘူး။အဲ့အိမ်နေရာမှာပဲအေးအေးဆန်းဆန်းလူစုခွဲဖို့လို့ကျွန်တော်တို့ပြောတယ်။အဲ့တော့ကျွန်တော်တို့အိမ်နေရာမှာပွဲကိုအဆုံးသတ်လိုက်တယ်။အေးအေးဆန်းဆန်းကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ပွဲကိုတိတ်ပြီးတော့အေးအေးကျန်တဲ့အေးထက်ကလူစုခွဲတဲ့လူမျိုးတွေတရားဝင်ပြီးတော့အကျန်းထတာဖြစ်တယ်။ကျွန်တော်တို့ကျန်းမာပါလာတဲ့ဒီလူငယ်တချို့တွေဟိုအတေးအားမှာအဆုံးခံပြီးတော့မှဟိုဖမ်းဆီးသွားတယ်။ဒီလူကြီးအားမထားတဲ့ရဲတွေအပြင်ကအရဝင်းနဲ့ဆရာမှန်းမသိရလူတွေရပါဝင်ပြီးတော့ဝင်ရောက်ပြီးတော့အကျန်းထပြီးတော့ဖမ်းဆီးရတော့နော်။ဆိုတော့လက်ရှိရှိရတဲ့စီရင်ရဆိုရင်တော့ဒီလိုဝန်ကိုရစီရင်ရလေ။ရန်ကြီးစကောင်ခေါ်သွားတယ်ကျွန်တော်တို့ရှိရလို့ရန်ကြီးစကောင်ပြောရတယ်။အာတောင်းတဲ့အခါကျတော့မရှိဘူးလို့ပြောတယ်။အဲ့လောလောဆယ်သူတို့အဆောက်အုံမရသေးဘူ
း။အခုလောလောဆယ်အဖမ်းခံရတဲ့လူတွေနဲ့ပတ်သက်လို့ရောသူတို့ပြန်လဲလွတ်မြောက်ရေးအတွက်ဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာပါလဲ။
ဟုတ်ကဲ့ဆရာရဲ့လူကိုကြီးရဲ့မဟုတ်ဘူးဆရာ။ကျွန်တော်ကဒီဆိုင်ရတဲ့ပတ်သက်ပြီးတော့မှလှုပ်ရှားတဲ့ email တွေ၊ text လှုပ်ရှားတဲ့သူတွေကိုဖန်ဆီးရတာဆိုဟိုတခြားဆိုင်တဲ့ email တွေမှာလည်းဖန်ဆီးရတာ၊တရားစွဲဆိုင်ရတာတွေရှိတယ်။တော်လိုင်းမှာဆိုလည်းရှိတယ်၊စာတမ်းမှာဆိုလည်းရှိတယ်၊တစ်ချက်မှာဆိုလည်းရှိတယ်။ပြောရရင်တော့ကျွန်တော်တို့ဒီဒီသူရဲ့အတွက်ကိုငြင်းချမ်းချမ်းကျွန်တော်တို့ဆန္ဒကိုထုတ်ဖော်တာဖြစ်တယ်။အဲ့ဒီပေါ်မှာကျွန်တော်တို့ကလူစီကိုထုတ်ဖောက်ထားတဲ့ဥပဒေတွေနဲ့ကျွန်တော်တို့ကိုအရေးယူတယ်အခါကြီးတိတ်ဆိုးတဲ့အပေါ်မှာအဲ့ဒီလူတွေအားလုံးအတွက်ကျွန်တော်တို့နိုင်ငံသားအဖွဲ့ရေးပြီးသွားရဖို့အတွက်ကျွန်တော်တို့စိတ်နှလုံးဆောင်ဖို့အစီအစဉ်တွေရှိရယ
်ဒီလာမယ့်အရှိရက်တွေမှာရောငញ្ញန်ရေးချီတဲ့ဆန္ဒပြပွဲနဲ့ပတ်သက်လို့ဘယ်လိုအစီအစဉ်တွေရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့စိတ်နှလုံးဆောင်ဖို့ရောရှိရယ်ဒါပေမဲ့ကျွန်တော်တို့ဘယ်လိုပုံစံနဲ့လုံဆောင်မှာကျွန်တော်တို့အဲဒီဒီဒီတိုင်းချင်းလိုအားတဲ့ဒီလူငယ်တွေကနေပြန်တိုင်းနေပြီးတော့မှကျွန်တော်တို့ဒီမှာအစီအစဉ်ဆွဲပြီးတော့မှကျွန်တော်တို့လုံဆောင်မှုရှိပါတယ်ရှင်
ဒီကနေ့ပြုလုပ်ဖို့စီစဉ်ထားတဲ့ငញ្ញန်ရေးချီတဲ့လမ်းလျှောက်ဆန္ဒပြပွဲကိုတာမွေမြို့နယ်ဂုံတရာအောက်ကနေစုလီဖျားမြို့တော်ခမ်းမရှိအထိချီတက်ကြဖို့ရည်ရထားပြီးငင်းစုစီဥပဒေအရရဲစခန်းမှာခွင့်ပြုမိတ်တောင်းဆိုထားခဲ့တာပါဒါပေမဲ့အခွင့်ပြုမိတ်တောင်းပြီးနောက်တနေ့မှာပဲလမ်းကြောင်းပိတ်ဆို့မှုလူစုအထိတ်အလန့်ဖြစ်နိုင်တာတွေကြောင့်ချီတက်ပွဲမလုပ်ဖို့တာဝန်ရှိရဲအရှိကတားမြစ်စာကိုပြန်လည်ပို့ခဲ့ပါတယ်အခုဖမ်းဆီးခံရသူ၉ဦးထဲမှာဆန္ဒပြသူတွေအပြင်တရင်တော့တချို့လည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ